မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်တာနာဒီနေ့လက်ဘရောင်းဒေတာကိုသွားပြီးတော့ဒေတာကန်တွေနဲ့လည်းတွေ့မယ်လို့ကြားရပါတယ်ရှင်။ဆီမဒေါ်ခင်ဆန်းလိုက်နေနဲ့ဒီကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီလက်ဘရောင်းခီးစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲရှင်
။ဟုတ်ကဲ့ကျွန်မလည်းကြားပါတယ်ရှင်။ဒေတာကန်တွေလည်းမျှော်လင့်နေပါတယ်။ဘာကြောင့်မျှော်လင့်နေလဲဆိုတော့ဒေတာကန်တွေလည်းသူတို့ရဲ့ခံစားချက်တွေကိုသူတို့လည်းပြောပြခြင်းနဲ့သူတို့တကယ်လက်ရှိပတ်ကလေးအခြေအနေတွေဒီလိုပုံစံမျိုးတွေလည်းမြင်တွေ့သွားစီခြင်းနဲ့ပေါ့လေ။ဒါပေမဲ့မြင်တွေ့သွားရုံနဲ့နေလားဆိုလည်းမဟုတ်ဘူး။ကျွန်တော်တို့ဘယ်လိုကူညီဆောင်ရွက်ပေးနိုင်မလဲ။ဒီကနေ့ဖြစ်ပေါ်နေတဲ့ပြဿနာပြိပခါတွေကိုဘယ်လိုဖြေရှင်းရမလဲ။ဒါတွေကိုအင်းငိုင်းတော့အောင်ကျွန်တော်တို့ဒီကနေ့ပတ်သက်လို့လည်းဒီမှာဟိုအများလားမဲ့ပေါ့နော်။ဆန္ဒပြတာတွေဆန္ဒဖော်ထုတ်တာတွေနောက်တစ်ခုကတော့လည်းဒီမှာဒေတာကံတွေတို့လည်းဒီအရေးကိုဆောင်ရွက်နေတဲ့ပုံကိုဖန်ဆီးခံနေရတာတွေလည်းရှိရလိမ့်။အဲ့တော့ဒီဟာတွေပြဿနာတွေပြေလောက်ဘယ်လိုဆောင်ရွက်ကြမလဲဆိုတော့ဟိုအားလုံးကလည်းဒါရဲ့အပေါ်မှာမျှော်လင့်နေကြပါတယ်။ကျမတို့လည်းဒီဟာနဲ့ဒါရဲ့ရလာတဲ့အကျိုးမြတ်ကိုကျမတို့ကိုယ်တိုင်လည်းမျှော်လင့်ပါ
ဟုတ်ကဲ့အခုလက်ရှိဒီလက်ဘရောင်းဒေတာမှာဒီကျင်းနီစီမံကိန်းကဒီအကောင့်ဆောင်ရွက်နေတဲ့အခြေအနေတွေနောက်ဒေတာကန်တွေရဲ့အခြေအနေနောက်ဒီကျင်းနီစီမံကိန်းနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာအကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့ဒီလက်ရှိဆောင်ရွက်နေတဲ့အခြေအနေတွေပေါ်မှာဆရာမဘလူးများသိရှိထားလဲရှင့
်သူကတော့ဆောင်ရွက်ပေးတယ်လို့ပြောပေမဲ့ဆောင်ရွက်ပေးတဲ့အချက်တွေကလည်းဒေတာကန်ကြီးကျင်းနောက်တဲ့အနေထားတွေမှာမရှိဘူးဥပမာဆိုလို့ရင်ကျမတို့ဟိုမိုးကြိုးဆိုင်ကြီးရဲ့ SSA ရောကျမတို့ကအလေးလူတွေတော့မကောင်းကြီးတွေပါဘောနဆိုင်ပြုတ်နေတဲ့မြေတွေပါပစ္စည်းတွေရဲ့အနေအထားတွေရှိနေပြီအဲ့တော့ဒေသခံများလည်းဒီလေးကိုရှူချိန်နေရတဲ့အတွက်ကြောင့်မကျေနပ်လို့တလို့ပဲဆန္ဒပြရင်အဲ့တော့ကျမတို့ပြောချင်တာကဒေသခံတွေကျေနပ်လောက်တဲ့အထိဒေသခံတွေလည်းလည်းလက်ခံတဲ့အထိဒါတွေဆောင်ရွက်ပြရမှာဖြစ်တယ်အဲ့တော့အခုလည်းလေယာဉ်မြေရောကြီးတွေပေးတယ်လို့အခုလည်းပြောနေတယ်တက်လည်းပေးတယ်ထုတ်တဲ့လူတွေလည်းယူနေကြတယ်မယူတဲ့လူကလည်းမယူကြဘူးဆိုတော့အဲ့တော့ယူသွားလူတွေအတွက်ကိုရောဒီငွေပေးပြရတယ်ကျမတို့ပြီးသွားပြီလားဒါလည်းပြန်စဉ်းစားရမယ်အဲ့တော့ဒီငွေဆိုတာလည်းသူတို့ဒေတာကနေလည်းသုံးလိုက်တယ်ဆိုတော့ဒါဘယ်လောက်မှမကြောက်အဲ့တော့ကျမတို့ဒီလေမြေကိုလွတ်လွတ်ဆုံးရှုံးလိုက်ရပြီဒီရောကြီးယူတဲ့လူတွေရဲ့ဘွားအမကန်ချက်အတွက်သူတို့ရဲ့နောင်ရေးအတွက်ကိုကုမ္ပဏီနေနဲ့ပဲဖြစ်ဖြစ်ဒါကျမတို့အခုဆောင်ရွက်နေတဲ့အကောင့်တွေပေါ်ရဲ့ကော်မတီနေနဲ့ပဲဖြစ်ဖြစ်ဘယ်လိုတွေဆောင်ရွက်ပေးမှလဲဆိုတော့ဒါတွေလည်းရေရှည်ကြိုးစားပါတယ်လေကျမတို့ကဒါကြီးပြန်ကြည့်ပေးဖို့ရလဲလို့ရဲအဲ့တော့မယူတဲ့လူတွေအတွက်ကိုတော့ကျမတို့ဒီလူတွေကျင်းနှက်လောက်တဲ့အတိုင်းတားကြီးစီအောင်ဘယ်လိုညှိနှိုင်းဆောင်ရွက်ကြမလဲဆိုတာတွေလည်းဒါတွေလည်းလူသေးတယ်အခုထိတော့အဲ့ဒီလူမျိုးတွေဆောင်ရွက်ပေးနေတာကျမတို့တွေ့ရအောင
်ဟုတ်ကဲ့ဟိုပြီးခဲ့တဲ့ရက်ကနေပြည်တော်မှာဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ပတ်ဝန်းကျင်တဲ့လူမှုရေးထိခိုက်မှုတွေဘလောက်ရှိတယ်ဆိုတဲ့စီရင်ကန်စာပေါ်မှာစီစစ်သုံးသက်တဲ့စီဝေးတရကျင်းပသွားတာတွေ့ရပါတယ်ရှင်ဆီမအနေနဲ့ကအခုဒီစီရင်ကန်စာနဲ့ပတ်သက်ပြီးတော့ဘလောက်များသိရှိရပါလဲရှင်
ဒီစီရင်ခံစာရဲ့အပေါ်မှာတော့ဟိုကျွန်မတို့ကဘာမှထွေထူးထူးပြောနိုင်မှာမဟုတ်ကြောင်းလေဆိုတော့တကယ်ကြီးအခြေအနေလက်ရှိပေါ်တော့မြေပြင်ပေါ်အနေထားအနေနဲ့ဒီထဲမှာပါဝင်နေတဲ့သူတို့ပြောပြထားတာလေးနဲ့ကွဲလဲနေတဲ့ဆောင်ရွက်ချက်ဒီအလိုကကျွန်မတို့မြင်မြင်ကိုယ်တွေ့နေရတယ
်ဟုတ်ကဲ့ဒီစီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေဟိုဆီမတို့တွေ့ရှိထားတာနဲ့အခုဒီအကောင့်ထည့်ဖို့ရေးကော်မတီရဲ့အစီရင်ခံစာမှာသူတို့ပြောပြချက်တွေနဲ့ကဘလို့ကွာခြားမှုတွေရှိပါလဲဆီမဘလောက်ထိကွာခြားတာတွေတွေ့ရလဲရှင့်
ကျမတို့ကတော့ဒီကော်မရှင်မှာလည်းပုံတိုင်းပါဝင်လာခဲ့ရဆိုတော့ကိုကျမတို့ခုလောလောဆယ်ကျမတို့အဓိကထားပြီးတော့လေကိုကျမတို့ဆောင်ရွက်ပြီးလုပ်နေတာကတော့ကော်မရှင်ရဲ့အစီရင်ခံစာပေါ်မှာဘယ်လောက်ထိအောင်ဆောင်ရွက်တယ်လဲဆိုတော့ဟိုမှာကျမတို့စောင့်ကြည့်တဲ့ဘလော့ကိုပဲကျမတို့လုပ်နေတာဆိုတော့ကျမတို့ထိခိုက်တာကတော့ဒီကျမတို့ကိုအားလုံးနဲ့ပြောနေကြတဲ့အတိုင်းပဲဒီအတန်ကြီးကြားရတဲ့အတိုင်းပဲထိခိုက်နေတာတွေကတော့အများကြီးပဲလူမှုပါဝင်ခြင်းနဲ့ထိခိုက်တဲ့သဘာဝပါဝင်ခြင်းတွေလည်းထိခိုက်နေတယ်ဒါပေမဲ့ကျမတို့လိုချင်တာကဒီထိခိုက်နေတာတွေကိုဘလော့ထိအောင်ကုစားပေးမှလည်းဘလို့လို့ဆောင်ရွက်ပေးမှလည်းဆောင်ရွက်နေပါတယ်လို့ပြောတဲ့အတိုင်းဒါတွေကရောတကယ်ထိရောက်မှုရှိရလားဆိုတာဒါတွေကအခုချိန်မှာအဓိကကြောက်ဆုံးဖြစ်တယ်ဒီစီရင်ခံစာမှာပါတဲ့အတိုင်းဆောင်ရွက်ပေးပါဆိုတော့ကိုကျမတို့ပြောထားပေးမယ်လို့ဒီစီရင်ခံစာမှာပါတဲ့အတိုင်းဆောင်ရွက်ချက်တွေကကျမတို့ရာဂိုင်းနုနဲ့တွေ့မယ်ဆိုရင်ဘာမှမပြောပါတော့သေးတဲ့အခြေအနေတစ်ခုမှပဲရှိသေးတယ်လေအဲဒါကြောင့်မို့လို့လေဒီစီရင်ခံစာမှာပါတဲ့အတိုင်းမဆောင်ရွက်လို့လေဒီကနေ့ပြည်သူတွေရဲ့ဆန္ဒပြမှုတွေပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုတွေပြည်သူတွေရဲ့မကျေနပ်ချက်တွေဒီကနေ့ဒီရှိ
ဒီပတ်ဝန်းကျင်နဲ့လူမှုစီးပွားရေးထိခိုက်မှုလျော့နေဖို့အတွက်ပေါ့နော်။ဘာတွေလိုက်နာဆောင်ရွက်ဖို့အဓိကလိုအပ်ပါလဲဆရာမ။အ
ဓိကတော့ကျမတို့ကော်မရှင်ရဲ့စီရင်ခံစာတိုင်းကဆောင်ရွက်မယ်ဆိုရင်တော့ကျမတို့ဘာမှချက်ပြီးပြောစရာမရှိတော့ဘူး။အားလုံးကတော့ဟိုဒီဒေတာကနေလည်းဒီတိုင်းဆောင်ရွက်ပေးပါလို့ပြောနေတာဆိုရလေ။ကျမတို့အဓိကတော့ဒီတိုင်းဆောင်ရွက်လို့ရှိရင်ဒီပြဿနာတွေကအေးဆေးသွားမယ်။အဲ့တော့ဟိုအားလုံးကလည်းတိုင်းရဲ့ပေါ်မှာလက်ခံလာကြမယ်။ခုကတော့ဟိုကျမတို့ကရင်ဆွဲထားတဲ့ဒီကော်မရှင်ရဲ့စီရင်ခံစာအတိုင်းတော့အခုချိန်ဒီဆောင်ရွက်ပေးတာတော့ကျမခုနကပြောခဲ့တယ်လို့ရခိုင်လုံးနည်းနည်းလေးပဲရှိသေးတယ်ဒီသူတွေခုချိန်ကြီးကျန်တဲ့လက်ခံနိုင်မှုရှိသေးဘူးဒါကတော့အဓိက
ဟုတ်ကဲ့အခုလိုဖြစ်ကြပြီးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဟုတ်